တော်ရရှိမြရှင်လောနဲ့တူဆောက်တဲ့ကဘာကျော်ချစ်ပိတ်မှန်နဲ့ဖြစ်ကဘာအမွေခုနှစ်ခုတည်းကတစ်ခုလည်းဖြစ်တဲ့ကြောက်သားမှုဆွတ်ဆွတ်ဖြူနဲ့ထဲဝါလှတဲ့တတ်မဟာဟာအိန္ဒိယနိုင်ငံကဆက်မှုလုပ်ငန်းတွေနဲ့ကားတွေကထွက်တဲ့မိဂိုမွေးတွေကြောင့်ရောသူရှိရာဥတ္တရပရတက်ပြည်နဲ့အဂရာမြို့ကိုရစ်ခွေစီးတဲ့ယမုန်နာမြစ်ကြောက်ပါလေတုရေတုညဉ့်ညမ်းရပါတယ်အဂရာမြို့အထက်ကီလိုမီတာ150လောက်ဝေးတဲ့မြူးဒယ်လီမြို့တော်တဝိုက်ကဆက်မှုလုပ်ငန်းတွေကြောင့်မြို့ကိုဖြတ်သန်းစီးဆင်းတဲ့ယမုန်နာမြစ်ရေကအလွန်တရာညဉ့်ညမ်းနေတာမို့ယမုန်နာတီရာတောင်ကျေဦးပပြိုးမှာကြားရတဲ့ရွှေဟင်းသာမောင်မဲဟာရေကြီးရေသန်းစီးဆင်းတဲ့ရှေးကယမုန်နာမြစ်ကနှက်မောင်နာသာဖြစ်လိမ့်မယ်လို့လည်းတွေးမိရတာပါ။နေရာဆန်သွားတဲ့ချစ်မိဖုရားကိုလွန်တတဲ့ထိမ့်မအဖြစ်19ရာစုမှာနန်းဆောင်ခဲ့တဲ့မကိုဘင်း19နှစ်ကြာတူဆောက်ခဲ့တဲ့တတ်မဟာဟာခုဆိုရင်တစ်နှစ်တစ်နှစ်ကဘာလက်3သန်းလောက်လာရောက်တဲ့နေရာလဲဖြစ်ပါတယ်နိုင်ငံဝင်ဝေးလဲရယဉ်ကျေးမှုအမွေအနှစ်ပြင်ရှေးကအမခန်းနဲ့ဘိတုကာနဲ့အနုလက်ရာတွေကိုလဲပြတ်တရာရောက်တဲ့တတ်မဟာကငကိုချောက်သားဒုဖြူဖြူဟာဝါညင်ညင်တန်းလာတာမို့ပဝင်းကျင်ညဉ့်ညမ်းနဲ့ပြဿနာကြုံရပြီဆိုတာအိန္ဒိယဆိုရကသဘောပေါက်လာပြီးချစ်ပိမှန်ဤအကြီးကျယ်မပျက်စီးခင်ပြုပြင်ထိမ့်သိမ်းမွမ်းမံမှုရာစုနှစ်ကုန်မှာဒေါ်လာတန်း150ကျော်သုံးပေမဲ့သိအရာမမြောက်လာဘူးလို့လဲဆိုပါလေဒါကြောင့်လဲနှစ်လရာသီတွေတိုက်စားတဲ့ဒဏ်နဲ့အစ်စ်မိုးရန်တင့်တဲ့တတ်မဟာအလှမယိုယွင်းရအောင်အစီအစဉ်တွေချမှတ်တဲ့အနေနဲ့သူ့ပဝင်းကျင်ကလေတုအရေးသွေးကို24နာရီမပြတ်တိုင်တာပါတယ်ဆော့အိုနဲ့2ကီလိုမီတာအကွာဝေးအတွင်းကားတွေမောင်းနေခွင့်လဲပိတ်ပင်လိုက်ပါတယ်။ကဘာလှည့်တွေကိုတော့လှည့်စင်းနဲ့မောင်းတဲ့ကားတွေဘတ်ကားတွေနဲ့ဆော့အိုစီပို့ဆောင်ပေးပါတယ်။အဂရာမြို့ဝင်းကျင်ကဆက်မှုလုပ်ငန်းတွေနဲ့ဆက်ယုံတွေကိုလဲသန့်စင်စွန့်ရင်သုံးဖို့ဖြောင်းပြပြောဆိုပါတယ်။တတ်မဟာတိဆော့ကျင်းကလေတုမညဉ့်ညမ်းသေးတဲ့အိန္ဒိယနိုင်ငံကမြို့လေးမြို့ဟာကဘာလေတုအညဉ့်ညမ်းဆုံး10မြို့မှာပါနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောထားပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာနေရာတော်များများကမြို့ပြတွေမှာလူထုကစိုးစိုးဝါးဝါပုံညဉ့်ညမ်းလာနေပြီးမြို့နေအစင်းရဲဆုံးလူဒန်းစားတွေဟာအထိအနာဆုံးဖြစ်ရတာမို့အသက်မရှည်နိုင်တဲ့ကျန်းမာရေးပြဿနာတွေကြုံတွေ့ရမယ့်အလားအလာတွေရှိတယ်လို့ WHO ကသတိပေးထားတာလည်းရှိပါတယ်။မြို့ပြတွေမှာလူထုအရေးအသွေးကျဆင်းတဲ့အခါမြို့နေလူဒန်းစားတွေလေဖြတ်နိုင်တဲ့အပြင်နှလုံးရောဂါဆုတ်ကင်ဆာနာတာရှည်အသက်ရှူကျက်တဲ့ဝေဒနာတွေနဲ့ပန်းနာရင်ကျဖြစ်နိုင်တယ်လို့လည်းသတိပေးပါရယ်ဒီလိုကျန်းမာရေးပြဿနာဖြစ်နိုင်တဲ့ကမ္ဘာလေတုအညဉ့်ညမ်းဆုံးနိုင်ငံတွေထဲမြန်မာနိုင်ငံလည်းပါဝင်နေပါရယ်အထူးသဖြင့်ရန်ကုန်လိုမြို့ကြီးတွေမှာလေတုတွေပါတဲ့အမှုန်အမွှားပမာဏများတဲ့အတွက်ဖြစ်လာရတဲ့ air pollution လေတုညဉ့်ညမ်းတာရောရေစိုးမြောင်းရေသေးမြောင်းအမိုက်ပုံစတာတွေကထွက်လာတဲ့ bad smell အနံ့ဆိုးတွေပါရှိနေပါတယ်။လေထုညဉ့်ညမ်းမှုကိုဘယ်လိုတိုင်တာသလဲဆိုတာကိုတော့ပဝင်းကျင်ရေးရာပညာပေးဆောင်မတွေဟောပြောရေးသားနေတဲ့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပြတာပါ
။ particulate sample in 1 or cubic meter မှာ50 particles index ရာ50လို့ရှိရမယ်လို့ပြောတာ။များသွားပြီး pollute ဖြစ်တာပဲ။ဒီအနားနေပါနဲ့ခွဲတာတော့ဒီခက်ကမခွဲတော့ဘူးကာဗွန်ဒိုင်အောက်ဆိုက်တို့ဘာလို့ကျောင်းနဲ့ဟာလည်းမခွဲတော့အဲလို air pollution ပြောလိုက်ရင်အဲ့ဒီ particulates ပဲရှိတယ်တရုတ်ကတော့90ရှိရမှာဟာ900လောက်ရှိတယ်150တော့200တော့အခုပေါင်းလဲရောက်လာပြီဆိုရင်အများကြီးဖြစ်မှာအကြောင်းမူသေးလို့တော့
မြန်မာနိုင်ငံသူတစ်ဖြစ်ရန်ကုန်မြို့ဟာလူကြီးလဲပို့ထူထွက်လာအိန္ဒိယနိုင်ငံတတ်မဟာဝင်းကျင်မှာလို့ဆက်လို့ရေးလုပ်ငန်းတွေကလည်းတခုမပေးခင်နောက်တခုနဲ့တိုက်တာအဆောက်အုံတွေလည်းထူပြောလာတဏှာကတဏှာရောက်ဖို့တမီတမောစောင်းရတဲ့ရင်ကြောပိတ်ဆို့သွားရအောင်မော်တကားစီးရေကလည်းအဆမတန်များလာဒါတွေမှာက2008 Nagis မုန်တိုင်းကြောင့်တပင်းကြီးတွေပြိုလဲသွားတဲ့အတွက်အရိယပင်းကြီးတွေလည်းနဲသွားတာမို့မွန်းကျပိတ်လောင်ပူပြင်းတဲ့မြို့ဖြစ်လို့နေပါတယ်နိုင်ငံတကာမှလူနေရက်ွက်ဒါမှမဟုတ်မြို့လေကောင်မှလုပ်တဲ့ဆက်လို့ရေးလုပ်ငန်းတွေဆိုရင်လေတုတဲ့ဖုန်တွေအလေးလိုက်တက်မလာအောင်ရေပြန်းပေးပါတယ်။လေတုညဉ့်ညမ်းနေဆိုတဲ့နေရာမှာအင်ပြင်းနဲ့အင်ပြင်းပနှမျိုးရှိတာပါ။အ
ားရကြောင့်ရုပ်စာဖြစ်သမျှဖုန်တွေလမ်းပေါ်မှာဒီတိုင်းကြံနေတယ်။စရှိရင်မလို့တော့ အဲ့ဒါကအရင်ခေတ်တော့ရေးပဲဆေးဖြစ်သွားညာနဲ့လုပ်ကြည့်တယ်လေအခုကတော့မလုပ်တော့အဲ့ဒီအမှုန်တွေကကတ္တရာစီအမှုန်တွေပေါ့ဒါပေါ့အမှုန်တွေအကုန်လုံးအပေါ်တက်တက်လာအဲ့တော့အိမ်တိုင်းအိမ်တိုင်းကဖုံဖုတ်တယ်အများကြီးပဲလေကျွန်တော်တို့ကအစ်မကြီးနဲ့တော့မဟုတ်ဘူးလမ်းကလေးမှာအဲ့တော့မှဖုံဖုတ်တယ်အများကြီးတက်အဲ့တော့အပြင်မှာဆိုပြောမနေနဲ့တရုတ်ကလည်းအများကြီးများတော့ indoor pollution တရုတ်ကအများဆုံးအဲ့မှာသေတာအများကြီးပဲလေကာဗွန်နော့ဆိုက်တို့ကာဗွန်နော့ဆိုက်တို့အိမ်ထဲမှာဖြစ်စင်ဆာလေးရတာလေအဲ့ဒီကျင်တဲ့ outside ကစားဖတဲ့ outside ဖြစ်လာတာပေါ့တချို့က chemical တွေကခြင်းကနေပါတဲ့ဟာတွေဆိုတော့ကျူးတာ
ထင်းမီးသွေးလောင်ကျွမ်းနာနဲ့ကားနဲ့ဆက်ယုံတွေကဓာတ်စီရင်းနှံစီဒီဇယ်ကြောင့်မီးသွေးစတဲ့ရုတ်ကျင်းလောင်စာလောင်ကျွမ်းရာကထွက်လာတဲ့အခုံးမွေတွေကြောင့်လေထုညဉ့်ညမ်းရတာဖြစ်ပြီးအမိုက်ပုံရေမြောင်းစတာတွေကလေထုထဲတက်လာတဲ့အနံ့တွေကိုတော့ bad smell အနံ့ဆိုးအဖြစ်သတ်မှတ်ပါတယ်အမိုက်ကိုစနစ်တကျလည်းမပြည့် recycle ပြန်သုံးနိုင်မဲ့စနစ်လည်းမကျင့်သုံးပြစ်တဲ့အမိုက်ကိုလည်းမှန်မှန်လာမသိရင်အနံဆိုးတန်တရားလင်းနေမှာလည်းဖြစ်ပါတယ်အမိုက်ပြစ်နေတာနဲ့ပတ်သက်လို့အငိမ့်စားဘူမိဗေဒအရာရှိဒေါ်သင်းသင်းဖြူပြောတာကတော့
အမိုက်ပုံနဲ့နီးတဲ့အိမ်နဲ့ဆိုတော်တော်စိတ်ညစ်ရတယ်အမိုက်တွေကပုံမှန်မသိမှုစီပင်ကနေအိတ်တွေနဲ့သွားဆွတ်မိမယ်လေခမာဘီခွေးလေးခွေးလေးလည်းပေါ်တော့ခွေးလေးဆွဲတော့ထုတ်တယ်ပြက်ကျဲအရင်တော့အမိုက်ကံပေါ့အမိုက်ကံဆိုတော့ဟောက်ပဲကြီးဆိုတော့ခွေးလေးဝုန်းဝုန်းဆွဲလို့ရတာပေါ့ခုတော့ဘုံတွေချပေးပေးမယ်တချို့လူတွေကလည်းဘလို့ယူဆတယ်မသိအဲ့ဘုံကိုဖွင့်ပြီးတော့လေအမိုက်ထုတ်ကိုမထည့်ဘူးအမိုက်ဘုံကိုယွန်လို့ပဲလားတော့မသိဘူးမကင်မဲနဲ့အမိုက်ဘုံဘေးမှာချသွားတော့ခွေးလေးဆွဲပေါ့အဲ့လိုမျိုးပေါ့လေ
စာကျင်းစာကျင်းနဲ့တခြားအမိုက်တရိုက်တွေရေစိုးရေမြောင်းတွေကအနံ့စိုးတွေနဲ့ကာမီကိုမွေတွေရောနေတဲ့ရန်ကုန်ဟာလေကောင်းလေသမရနိုင်တော့တဲ့နေရာဖြစ်လို့နေပါတယ်။လေးစုဓာတ်ပုံရွှေတကုံဟာအိန္ဒိယနိုင်ငံကတတ်မဟာလို့ကမ္ဘာအံပွဲတဲ့မပါပေမဲ့ကမ္ဘာလှည့်တွေကိုလည်းဆွဲဆောင်အမခန့်တဲ့မြမရှေးပိတုကလက်ရာတွေကိုလည်းဖော်ကျူးမြမတွေလည်းဂုံယူရတဲ့အစီအစဉ်ဖြစ်ပါတယ်။ရွှေရောင်တဝင်းဝင်းနဲ့မှမသိသာလှပြီမဲ့ထုံဖွေဖွေဒါမှမဟုတ်ကြောက်သားတုဖြူဖြူနဲ့သာရွှေတကုံကိုတီထားရင်ကြင်ညိုပွဲအတိရှိရမယ်ဇီရီဟာဟွာညင့်ညစ်ဖြစ်နေနိုင်ပါတယ်ရှင်